ကြခိုင်းပြည်နယ်မြောက်ပိုင်းကမင်းပြားမြို့နယ်စိတ်ဒရာကျေးရွာမှာမြမတပ်မတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့သူကြာစီရီပြိပခါရီကြောင့်ကျေးရွာအုပ်ချုပ်ရေးမှုအပါအဝင်လူ၃ဦးသေဆုံးခဲ့တယ်လို့သိရပါတယ်။တပ်မတော်ဘက်ကထုတ်ပြန်ချက်မှာတော့၂ဦးသေဆုံးတယ်လို့လည်းပါရှိပြီးအေအေနဲ့ပတ်သက်တယ်လို့တန်တရားရှိသူ၇ဦးကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ်။စုံစမ်းမင်းများထားတဲ့နိုင်
်ချုပ်ရေးမှုအပါအဝင်၃ဦးသေဆုံးသွားတယ်လို့စိတ်ကြရကြေးဝါသာသူကအခုလိုပြောပါတယ
်။အဲဒီရွာထဲမှာစိုက်ပွဲမဖြစ်ဘူး။ရွာနောက်မှာလည်းမဖြစ်ဘူး
။အေးနေညာကညနေ7နာရီဒီလောက်မှာစစ်တရားအုပ်ချုပ်မှုအိမ်မှာလူစုလူဝေးတွေ့လို့လေစစ်တပ်ကတခါလေးဝင်ဝင်ပြီးဒီဘုသုံးရောက်တနက်ပြစ်ပေါက်ပြီးတခါလေးဝင်ဆန်းတာဒီမှာကြောင်းလန်းတကြောင်းနဲ့ထွက်ပြစ်သူကထွက်ပြစ်သူတော့အဲ့ဒီမှာအနေနဲ့နောက်ထပ်လက်ပြစ်တယ်လေပြစ်တဲ့အချိန်မှာဟိုအုတ်ချွေးမုံအင်းအင်းကအမျိုးသမီးတယောက်ကိုဒီဆန်ထိမှန်တယ်နောက်ပြီးဟိုစစ်တရားအုတ်ချွေးမုံကိုလေအဲ့မှာသူကအင်းနောက်ဘက်မှာဖုံးပြနေတဲ့အခါကျတော့အဲ့မှာသူ့ကိုလေအနားပေါင်းရဲ့ရိတ်သက်ပြည်လို့တရားကျတော့တော်ကြည့်တဲ့အခါမှာတရားအဲ့တတိခေပုံကျောင်းမရွာကကျော့တောင်ဟန်တရားလေးပါသေးရဲ့ဒီမှာကျော့တောင်ဟန်ကိုလေအနားနဲ့လိုက်ပြတဲ့အခါကျတော့အဲ့ဒီဘက်ဒီနိုးနိုးတင်နာကနေခြေဆန်းဝင်သွားတာသူ့ကိုတလက်တန်ရနဲ့ဟိုအဲ့ဒီနေ့မှာပဲဖမ်းသွားတယ်မနေ့က3နာရီ4နာရီတောင်းဝင်ချိန်လောက်မှာဒီမိသားစုတွေကတော်ကြည့်တဲ့အခါကျတော့အဲ့ဒီမင်းပုံတောင်ရတောင်ချေအောင်မှာရှိတဲ့ဒီတလူဆောင်ကျေးရွာရွာနီးစပ်မှာအဲ့ကျောင်းမကျေးရွာတောင်ဝကန်အလောင်းကိုတွေ့ရတယ်အဲ့ဒီနောက်ကဓာတ်နဲ့နေမျိုးဖျက်ထားတာတွေ့ရတယ်
ဒီစင်မှာ7ရက်နေ့ကပြေခါတိုက်ခိုက်မှုဖြစ်စဉ်တွင်စိတ်ကြကြေးရွာအုပ်ချုပ်ရေးမှူးဦးညံတိန်ကျောင်းမကျေးရွာတာဝန်ခံဦးကျော်အင်းမောင်နဲ့ရွာသူတော်ပြည်ပြည်ဝင်းတို့တိတ်ဆုံသွားတယ်လို့သူကဆိုပါတယ်ဒီကရက်ဒီစင်ဘာ7ရက်နေ့ကမင်းပြမြို့နယ်ရာမောင်ဒရာနီပတ်ဝန်းကျင်တဝိုက်မှာနေမြေလုံးကျုံရေးဆောင်ရွက်နေတဲ့သမတော်စိတ်ချောင်းစိတ်ကြကြေးရွာရောက်မှာပြေကမှုဖြစ်ပွားခဲ့တယ်လို့သမတော်တရင်မှကြံကြားရေးဖွဲ့တွင်မူဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
အဲ့ဒီမှာကျွန်တော်တို့လုံလုံကြီးစိတ်ချောင်းကိုအဲ့ဒီကနေတိန်ပေါ်နေပြစ်ခတ်ခဲ့ရရှိတယ်။အဲ့ဒီမှာပြန်လည်းပြစ်ခတ်တယ်။ဒီမှာထိတွေ့မှုဖြစ်တယ်။ဒီလိုဖြစ်ပေါ်တဲ့ဆူဆူရကမှာတော့အဲ့ပေါ်မှာတော့ဒီမတင်ငါပဲမြို့သားနှစ်ဦးတိတ်ဆုံးနေတာတွေ့ရတယ်။ပြင်ကအရင်ကြီးလာတော့မှခမရောက်တွေ့ရှိရတဲ့အတွက်သူတို့ဆူဆူနေနေတော့ကြဘာမှဆက်စစ်ကြရရဒီဖွဲ့ဝင်တွေနဲ့မာဂန်တွေဖြစ်တယ်လို့ဒီစားတယ်လို့တရားဥပဒေတိုင်းနဲ့အမှုဖွင့်ဆူဆူနိုင်ရတဲ့ချက်ခံကိုကျွန်တော်တို့လက်ပြန်ထားပြီးဖြစ်ပါလေ။
ကျေးရွာတွင်နေတဲ့လုံးပေါ်ကနေအေအဖွဲ့ကလက်နက်ငယ်နဲ့ပြစ်ခတ်ခဲ့လို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကအရာရှိတူတန်ရာရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေတရင်ထုတ်ပြန်ထားပါတယ်။ဒေသခံတွေကတော့ဒီပြစ်ခတ်မှုဖြစ်စဉ်တွင်၃ဦးသေဆုံးတယ်လို့ပြောဆိုနေပေမဲ့တမတော်ဘက်ကတော့၂ဦးသေဆုံးကြောင်းပြောပါတယ်။စစ်တရရွာပြစ်ခတ်မှုတွင်သေဆုံးခဲ့သူကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းနဲ့တော်ပြည်ပြည်ဝင်တို့အတွက်ကပ္ပမှုကျူးလွန်သူတွေကိုအေးအေးယူပေးဖို့မိသားစုဝင်တွေကလည်းမင်းကြီးမျိုးမရဲစခန်းနဲ့မြန်မာနိုင်ငံမျိုးသားလူခွေးရေးကော်မရှင်တို့ထံမှစာပေးဖို့တန်ကြားထားပါတယ်။ဒီစင်မှာ7ရက်နေ့ကမင်းကြီးမျိုးနဲ့စိတ်ဓာတ်ချေးရွာတွင်ပြစ်ခတ်မှုပြီးရွာသားတစ်ဆောင်ကျော်ဟာမင်းကြီးမျိုးနဲ့သေကန်ရွာဘက်ကိုတင်းချောင်ဆက်ပြေးနေရသလိုအနီးနားရွာတွေဖြစ်တဲ့တလူချောင်းမင်းသမလက်ခုတ်တံပုတ်ကေဖုံနာစတဲ့ရွာသား3000ကျော်ဟာလည်းရွာကနေဆက်ပြေးတင်းချောင်နေရပါတယ်။2019ခုနှစ်နောက်ပိုင်းနဲ့2019ဒီဇင်ဘာလအထိမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့စီရင်ပဋိပက္ခဖြစ်စဉ်တွင်မှရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ဆောင်သသိန်းကြီးပါတိုးပွားလာနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးကနေမနေ့ကထုတ်ပြန်ထားပါတယ်။ဒါ့အပြင်စိုက်ပွဲစဉ်တွင်အရသာ80ကျော်တိတ်ဆုံးပြီး120ကျော်တန်ရာရရှိခဲ့တယ်လို့200နီးပါးတန်တရာနဲ့ဖမ်းဆီးထိန်းသိမ်းခံနေရတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကစစ်တမ်းကောက်ယူထားပါတယ်ခင်ဗျာ။